ချက်ခိုင်းတဲ့ကချင်ပြည်နယ်တွင်းကဒုက္ခသည်စခန်းတွေပိတ်သိမ်းပြီးအဲ့ဒီမှာနေထိုင်နေကြရသူတွေကိုပြန်လည်နေရာချထားရေးအတွက်တနင်္ဂနွေနေ့ကအစိုးရနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေဆွေးနွေးခဲ့တယ်လို့အစိုးရကတင်ထုတ်ပါတယ်။လူမှုဝန်ထမ်းကဲဇယင်းနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အင်းနဲ့ ကုလသမဂ္ဂအဖွဲ့အစည်းတွေနိုင်ငံတကာအကူအညီပေးရဖွဲ့အစည်းတွေကဌာနကြီးကိုယ်စားလှယ်တွေရန်ကုန်မှာဆွေးနွေးတာဖြစ်ပါတယ်။ပြည်တွင်းဒုက္ခသည်စခန်းတွေပိတ်သိမ်းရေးနဲ့ပြန်လည်နေရာချထားရေးအတွက်အစိုးရကဥဆောင်ပြီးပညာရှင်ပေါမောက်ကဝေါ်တာကယ်လင်ရဲ့အကူအညီနဲ့မဟာဗျူဟာရေးဆွဲဆောင်ရွက်နိုင်ခဲ့တဲ့အပေါ်ကုလသမဂ္ဂဌာနကြီးကိုယ်စားလှယ်တွေကဂုဏ်ပြုပြောဆိုပြီးဒီမဟာဗ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ကချင်လူမှုအဖွဲ့အစည်း KHCC တို့နဲ့ညှိနှိုင်းဆောင်ရွက်နေတဲ့အကြောင်းလေဝင်ကြီးကပြောပါတယ်ရခိုင်ပြည်နယ်တွင်းမှာတော့မွတ်စလင်ဒုက္ခသည်စခန်းတွေရှိနေပြီးကချင်ပြည်နယ်တွင်းမှာကတော့ဆစ်ဆောင်စခန်းတွေရှိနေပါတယ်